မြစ်စုံစဲဤကာတာစီမံကိန်းကိုကချင်လူထုထောက်ခံမှုမရှိသလိုထာဝရရပ်တန့်ရေးအတွက်လည်းကချင်နိုင်ငံရေးပါတီတွေကဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂွမ်ဂရောင်အောင်ခန်းကဗီဒီယိုကိုပြောပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းနဲ့ဟွန်နီယန်နဲ့ဒီဇင်ဘာလကသွားခဲ့တဲ့ကချင်ခီးစင်နဲ့ပတ်သက်လို့စနေနေ့ကတရုတ်တန်ယုံထုတ်ပြန်ခြင်းအပေါ်မှာတန်အမတ်နဲ့တွေ့ဆုံခဲ့တဲ့ကချင်နိုင်ငံရေးပါတီတွေရဲ့သဘောထားသိရအောင်ဂွမ်ဂရန်အောင်ခန်းကိုဆက်သွယ်နေမြန်ထားတာအပြည့်စုံနားဆင်ပါရှင်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်နဲ့မစ္စတာဟုံးယန်ရဲ့ကချင်ပြည်နယ်ခီးစင်နဲ့ပတ်သက်လို့ဝေဖန်မှုတွေပြင်းပြင်းထန်ထန်ထွက်လာပြီးတဲ့နောက်ရန်ကုန်တရုတ်တန်ယုံကနေဇန်နဝါရီလ12ရက်နေ့ကတန်အမတ်ရဲ့ဒီဇင်ဘာလ28ရက်နေ့29ရက်နေ့ရက်ကြာသွားခဲ့တဲ့ကချင်ခီးစင်အကြောင်းသတင်းထုတ်ပြန်ခဲ့တာပါ။သူ့ရဲ့ကချင်ပြည်နယ်ခီးစင်အတွင်းကချင်နိုင်ငံရေးပါတီတွေဘာသာရေးအဖွဲ့အစည်းတွေနဲ့တွေ့ဆုံရမှာကချင်ပြည်နယ်ဒေသခံတိုင်းသားပြည်သူတွေဟာမြစ်ဆုံရေအားရက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းနဲ့စီမံကိန်းကိုစန့်ကျင်ကန့်ကွက်သူတွေဟာပြပကလူတွေနဲ့အဖွဲ့အစည်းတွေသာဖြစ်တယ်လို့သူနဲ့တွေ့ဆုံခဲ့တဲ့ကချင်နိုင်ငံရေးပါတီနဲ့ဘာသာရေးအဖွဲ့အစည်းတွေကတရုတ်တန်မတ်ကိုပြောပြခဲ့ကြောင်းအဲ့ဒီထုတ်ပြန်ချက်ထဲမှာဖော်ပြထားတယ်လို့ကချင်အဖွဲ့အစည်းတွေကမြေဆုံစီမံကိန်းကိုမဆန့်ကျင်တဲ့သဘောထားရှိကြောင်းသိရတဲ့အတွက်လေတန်မတ်ကချီးကျူးပြောဆိုခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့တန်မတ်ဟွန်နီယန်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ကချင်ဒီမိုကရက်ပါတီဥက္ကဋ္ဌဂွမ်ဂရောင်အောင်ခန်းကတော့ဒီချက်ဟာလွဲမနေပြီးသူတို့အနေနဲ့မြေဆုံဆဲစီမံကိန်းကိုထောက်ခံနေဆိုတာပြောဆိုခဲ့ခြင်းမရှိဘူးလို့ VOA ကပြောပါတယ်
အဲကျွန်တော်သူ့ရဲ့နေမှာအဲဒါတွေကတော့သူ့အနေနဲ့ကြိုးပြခြင်းဖြစ်ပါတယ်။အဲဒါကိုကျွန်တော်အနေနဲ့သဘောတူတယ်လို့မရှိပါဘူး။ဒီခုရီကကနေပတ်သက်ပြီးမှအဲကျွန်တော်မကန့်ကွက်ပါဘူးဆက်ကြည့်ပါဘူးသူတွေဟာအချက်နဲ့တည်းဘူး။ဒီကံမှကနေအောင်ဆုံးသူကြည့်စာကြီးခိုင်းပါတယ်။အဲဒါကြောင့်ကျွန်တော်ကသူကြိုးနေဟောင်းသဘောတူချက်တခုမှမရှိပါဘူး။ဒီမျိုးဆိုရင်ဒီကတာကိုထောင်ရရတော့အဲ့ဒီချင်းလူတွေအပြင်ဆက်ကြည့်တော့မှာပါနောက်တစ်ချက်ကတော့ကျွန်တော်ကဒီနီးချိုကြီးကတာဟာအရာဝတီကြီးဟာကျွန်တော်ကချင်းလူတွေကိုရချင်းနဲ့တိုင်ဆိုင်မှာမဟုတ်ပါဘူးပမာတကြီးလုံးနဲ့ဆက်ဆက်နေတဲ့ညစ်ဖြစ်ပါတယ်ဒါကြောင့်ပမာညာလုံးနဲ့ဆက်ဆက်နေတဲ့အခြေအနေမျိုးဖြစ်တာကြောင့်ပမာညာလုံးနဲ့ကျွန်တော်အတူတူအတရားကိုဆက်ကြည့်တော့မှာပါဒါကြောင့်ဒီကတော့ကျွန်တော်ကချင်းတခုထဲနဲ့ဆက်မှာအကုန်လုံးပမာတတိလုံးနဲ့ဆိုင်တာကြောင့်လူတီတရားလုံးနဲ့ဆက်ရှင်တော့လိုအပ်ပါလား
ဒီကနေ့ရပိုင်းတွင်ကပဲကချင်ပြည်နယ်နှင့်အခမ်းအနားကိုတက်ရောက်လာတဲ့ဒေါန်ဆန်းစုကြည်ဟာကချင်ဘာသာရေးနဲ့လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံချိန်မှာမြစ်စုံဆဲစီမံကိန်းဆက်ပြီးလှုပ်ဆောင်မလားမလှုပ်ဆောင်ဘူးလားဆိုတဲ့အမေးကိုပုံမှန်လေးလေးပြောဆိုခဲ့ခြင်းမရှိခဲ့ဘူးလို့လည်းဂွမ်ဂရန်အောင်ခန်းကဆိုပါတယ်အလားတူကချင်ပြည်နယ်မှာအခြားတရုတ်မြန်မာပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့လည်းပြည်ထောင်စုအစိုးရတရက်အနေနဲ့ဒေသခံကချင်ပြည်သူတွေကိုပွင့်လင်းမြင်သာမှုရှိရှိချပြဆွေးနွေးသဘောတူညီမှုရယူရမျိုးမရှိတဲ့အတွက်တရုတ်စီမံကိန်းတွေကိုသူတို့အနေနဲ့ကန့်ကွက်ကြောင်း Grand Ground အောင်ခန်းကဗီဒီယိုကိုပြောပါတယ
်ဒီစမှုစုံကြီးကလည်းကျွန်တော်အခုလက်ရှိအစိုးရ NLD နဲ့ချုပ်ဆိုထားခြင်းဖြစ်ပါတယ်ကျွန်တော်ဒီပါပီဂျန်နတ်ပါပီအတက်ခံပြီးလို့ရောအကချင်လူတွေလည်းချောက်ပြောက်ချင်းမရှိတော့ဘူး။ဒါကြောင့်ဒီဟာကိုလည်းကျွန်တော်လုံးဝဆန့်ကျင်ပါတယ်။ကောက်ကွက်ပါတယ်။ကျွန်တော်ကတော့ဒီမှာရှင်းရှင်းလင်းလင်းနဲ့တင်ပြပါတယ်။ဒီကျွန်တော်ကချင်ပြည်ဒီမှာဒီရေရာကြီးသူတို့ပြည့်ပြည့်လေးနဲ့ချီဆောက်ပြီးမှရေရာလို့ရှိတယ်။တိုက်တာဆောက်ပြီးအများကြီးတော့တွေ့ရှိတယ်။ဒီဟာကပြည့်ရဲ့တစ်ချက်ဆက်ဆံရေးကြီးရဲ့ပြည်ကမှဖြစ်လာနေတယ်။ဒါကြောင့်ဒီဟာတွေကမလို့တင်ပြီးဆိုတဲ့ဟာကိုလည်းကျွန်တော်ကြောက်ပြပါတယ်သူတို့
တရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာတော့ဒေါ်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့တရုတ်မြန်မာစီးပွားရေးစင်ကြံသဘောတူညီချက်အရကချင်ပြည်နယ်မှာကုန်တယ်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်အပါအဝင်တရုတ်ရဲ့ Belt and Road ရဝင်းလမ်းကြောင်းစီမံကိန်းအတွက်နှစ်နိုင်ငံအစိုးရကအတူတကွတက်ကြွစွာဖော်ဆောင်နေတယ်လို့တရုတ်တမ်မတ်ကြီးကပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်ကချင်ပြည်နယ်မှာမိုးရေစေဝါထုတ်လုပ်ဖြန့်ဖြူးရောင်းချမှုပြဿနာဆိုးရွားနေတာနဲ့ပတ်သက်လို့မိုးရေစေဝါတိုက်ချဲ့ရေးမှာတရုတ်နိုင်ငံဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းတရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အထူးသဖြင့်ဘိန်းပြတ်စခန်းတွေအတွက်ကူညီထောက်ပံ့ဖို့အစဉ်ပြေရှိနေတယ်လို့တရုတ်တန်ဘက်ကပြောကြားခဲ့တယ်လို့ဆိုပါတယ်။တကယ်တမ်းမိုးရေစေဝါတိုက်ချဲ့ရေးကိုတိတိကျကျဖြစ်အောင်ဆောင်ရွက်မယ်ဆိုရင်တရုတ်နယ်စပ်ကလာနေတဲ့မိုးရေစေဝါဖော်ဆက်ရမှာအသုံးပြုတဲ့ဓာတုပစ္စည်းတွေကိုတိုင်းလာနယ်စပ်တွေဘက်တည်ဆောင်တာတွေကိုတရုတ်အနေနဲ့ပြင်းပြင်းထန်ထန်နှိမ်နှင်းတင်တယ်လို့ Grand Ground အောင်ခန်းကပြောပါတယ်
။ဒီရတဲ့ဒီချမ်းပြည်တရုတ်ပြည်နယ်စပ်ကလည်းမိုးရေစေဝါကိုအများကြီးထုတ်ပေါ်ပြရတယ်။ဒါကြောင့်ကျွန်တော်တို့ကြီးရတယ်လို့ပြောပြချင်ပါလေ။ဒီအစိုးရကလည်းဒီဟာတွေကတော်တော်လေးဆက်ဆက်နေကြတယ်ဒါပဲမရှိဘူးကြော်ရေစပ်ဖြစ်တာတော့ဒီလိုစီမံလို့တာဝန်ပြုစုံနေရရှိပါတယ်
တရုတ်တမ်းရဲ့ကချင်ခီးစဉ်တွင်တွေ့ဆုံခဲ့တဲ့အဖွဲ့အစည်းတွေကတော့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူဂျာစီလုံးညညရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ဥက္ကဋ္ဌဥက္ကဋ္ဌထိန်နန်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးရွှေမင်းအပါအဝင်ကချင်နှစ်ချင်းအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာဆမ်ဆွန်းတို့လည်းပါဝင်ပါတယ်ရှင်